ရန်ကုန်မြို့တက္ကသိုလ်ရိပ်သာလန်ကနိုင်ငံတော်အတံမြန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့နေအိမ်ကိုမီးစာတက်ဓာတ်ဆီပလင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့သူကိုတောက်ကြဒီကနေ့မနေ့ပိုင်းမှာဖမ်းဆီးလိုက်ပါတယ်။ပြစ်မှုကျူးလွန်သူကိုဥပဒေအတိုင်းအရေးယူဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတော့ကိုထက်အောင်ခန့်ကတင်ပြပါမယ်။
ဖေဖော်ဝါရီလ1ရက်နေ့မနက်စောပိုင်းကရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းပေါ်မှာရှိတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့နေအိမ်ကိုမိစားတက်ထားတဲ့ဓာတ်ဆီပလင်းနဲ့ပြစ်ခတ်တိုက်ခတ်တဲ့သူကိုရန်ကုန်တိုင်းရဲတပ်ဖွဲ့က24နာရီအတွင်းဖမ်းဆီးမိခဲ့ပါတယ်။ပြစ်မှုကျူးလွန်တဲ့သူဟာစိတ်မနှံ့သူတူဖြစ်ပြီးတော့ဥပဒေအတိုင်းရေးယူဆောင်ရွက်သွားမယ်လို့လည်းရန်ကုန်တိုင်းရဲတပ်ဖွဲ့ကတာဝန်ရှိသူရဲမှူးမြင့်ထွေးက VOA ကိုခုလိုပြောပါတယ
်။ဟုတ်ကဲ့ဥပဒေအတိုင်းဆက်လုပ်ပါမယ်ဖမ်းဆီးရေးယူထားတာမှန်ပါတယ်။လက်မရှိတာမှန်ပါတယ်မနဲ့ကဖမ်းထားတာပါ။ကျွန်တော်လည်းရန်ကုန်မြို့လုံးကြီးတော့အချိန်ကြီးဟုတ်လားဆောင်ရွက်နေတာဖြစ်ပါတယ
်။ပြစ်မှုကျူးလွန်သူဟာဒဂုံမြို့တက်မြောက်ပိုင်းမှာနေထိုင်သူဖြစ်ပြီးတော့မြောက်ပလာဇာမှာလုံခြုံရေးတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတူဖြစ်ပါတယ်။ပြစ်မှုကျူးလွန်သူကိုပြစ်မှုကျူးလွန်သူတွားရောက်တဲ့လမ်းကြောင်းက CCTV မှတ်တမ်းတွေကတစ်ဆင့်ခြေအားခံပြီးဖမ်းဆီးမိတာဖြစ်ပါတယ်။ပြစ်မှုကျူးလွန်သူအိမ်ကိုတွားရောက်ရှာဖွေရမှာပါဝင်တဲ့အုပ်ချုပ်ရေးမှူးကိုတူဝါထွန်းကအခုလိုပြောပြပါတယ
်။ရောက်သွားတဲ့အချိန်မှာတော့သူ့မိသားစုပဲရှိတယ်။သူကတော့မရှိဘူး။အကြီးအသေးအားနဲ့ကျွန်တော်လှိုးနေပြီးတော့ကျွန်တော်သူ့မိသားစုနေပြီးတဲ့ခါကျတော့သူ့အမေကြီးကအပြောက်ကြားကဒီမြမပလာဇာမှာလုံခြုံရေးဝန်ထမ်းလုပ်တယ်တဲ့အခုတော့သူလုံခြုံရေးဟိုဟိုမှာရှိတယ်ပေါ့ကျွန်တော်မြမပလာဇာကိုလမ်းပြီးတော့ဖွင့်တက်လုပ်ပြီးတော့ပြန်ဝင်တဲ့ခါမှာသူ့ဟိုမှာသွားတွေ့တာဗျဟိုမှာသွားတွေ့တော့တော့သူအဲ့မနက်ပိုင်းကတုံးကြည့်ထားတဲ့သူ့ဥပစာတွေသစိုးတွေအဲ့အရာတွေပေါ့နောက်ကျဲဘူးအဲ့အဲ့အရာလေးတွေလည်းဟိုမှာတက်တူပစ္စည်းတွေပိုင်းသူ့ဟိုမှာသိရှိပြီးတော့သူရက်ကိုသူဆက်နဲ့ပြန်ပေါက်ပြီးတော့သူဖမ်းပြီးပြီဆိုတဲ့အကြောင်းဆက်နဲ့ပို့ပြီးတော့ဒိုင်ဘာတွေနဲ့ပုံနေပြန်ပို့တယ်ဗျ
ပြစ်မှုကျူးလွန်သူကတော့ဗဟန်းမျိုးမှရဲစခန်းကရာဇဝတ်ကြီးပုံမှ436နဲ့အမှုဖွင့်ထားပါတယ်။ပြစ်ခတ်တိုက်ခိုက်မှုကြောင့်ခြံဝင်းအတွင်းခြံဆောင်တဲအနီးကရေပိုက်မီးလောင်ကျွမ်းခဲ့ပြီးလူထိခိုက်ဒဏ်ရာရရှိတာတော့မရှိခဲ့ပါဘူး။တက်စီပလေးနဲ့ပြစ်ပောက်မှုဖြစ်ပွားပြီးမကြခင်မှာပဲအိမ်ရှိပလက်ဖောင်းပေါ်တောလာခွင့်ပိတ်လိုက်ပြီးလုံခြုံရေးချထားခဲ့ပါတယ်။2015ခုနှစ်နှစ်ဆန်းပိုင်းကလည်းနိုင်ငံတော်တိုင်ပင်ခံရဲ့တက္ကသိုလ်ရိပ်သာလမ်းကနေအိမ်ကိုစိတ်မနှံ့သူတူကခဲနဲ့ပြစ်ပောက်ခဲ့တာကြောင့်ခြံဝင်းတကားပေါက်ကမှန်တစ်ချက်ပျက်စီးခဲ့ပါသေးတယ်။အခုလိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်ပြည်သူလူထုကြားမှလုံခြုံရေးအတွက်စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်။အဆိုပါဖြစ်စဉ်ဖြစ်ပွားပြီးမကြခင်မှာပဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဦးဆောင်ပြီးရန်ကုန်တိုင်းဒေသကြီးလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်လုပ်ငန်းညှိနှိုင်းအစည်းအဝေးကျင်းပခဲ့ပါတယ်ခင်ဗျာ။